စစ်ကောင်စီတပ်နဲ့ကရင်ပြည်သူ့ကာဝေးရေးတပ်တို့ကြားစစ်ရေးသင်းမာနေတဲ့ပြည်ပြည်နယ်မှာဒီကနေ့မှလည်းဒီမော့စုမြို့မှာပြစ်ခတ်မှုတွေရှိနေတယ်လို့ဒေသခံတွေကပြောသလိုကရင်ပြည်သူ့ကာဝေးရေးတပ်ရှိတယ်လို့ဆင်ရတဲ့နေရာကိုစစ်တပ်ဘက်ကရမ်းပစ်တာလို့ PDF ပြန်ကြားရေးဘက်ကပြောပါတယ်ဒါအပြင်ပေါ်လခဲမြို့မှာလည်းစစ်အာဏာရှင်ကိုစိုက်ညင်တဲ့လူငယ်နှူးလည်းဒီကနေ့မှာဖမ်းဆီးခံရပါတယ်။ကြရပြည်နယ်ဘက်ကပြစ်ခတ်ဖမ်းဆီးမှုအခြေအနေတွေကိုကျွန်တော်နိုင်ကွန်းအိမ်ကနေပြောပြပေးမှာပါ။ကြရပြည်နယ်စီမော့စုမြို့မှာဒီကနေ့မှာလည်းစစ်ကောင်စီတပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့ဇေဒခန့်တူကပြောပါတယ
်။ဒီနေ့ကတော့ပြစ်ခတ်မှုရှိနေသေးရဲ့ပေါ့နော်။တတနာရီပြစ်ခတ်မှုရှိနေသေးတာပေါ့နော်။နေ့တိုင်းမင်းသားကလည်းဖြစ်တာလည်းရှိသေးတယ်
ကရင်ပြည်သူ့ကာကွယ်ရေးဖွဲ့ပြန်ကြားရေးတာဝန်ရှိသူကတော့ဒီကနေ့ဒီမော့စုပြစ်ကတ်မှုမှာစစ်ကောင်စီတပ်ဖွဲ့တွေကနေ KPDF ဖွဲ့တွေရှိနိုင်တဲ့နေရာကိုလာရောက်ပြစ်ခတ်တာလို့ပြောပါရယ်
။ဟောအပြန်အလှန်ပြစ်ခတ်မှုတော့မဖြစ်ပါဘူးခင်ဗျာ။ဒီနေ့တော့ငွေတောင်ဆင်ရနေပြီးတော့တောင်ကိုဖယ်ရတဲ့နံပါတ်နော်။အဲ့ဒီနံကနေပြီးတော့မှဒီစစ်ရင်အနေငယ်လောက်နဲ့ဒီနံပါတ်ကနေပဲဒီလိုပဲရန်တန်းပြစ်ပြီးတော့ပြန်သွားတာ။ဆင်ရလာဆန်တဲ့တော်တော်များပဲဖြစ်မယ်ဗျ
။ကရပြည်နယ်လိုက်ကောဒီမော့စုနဲ့ရှမ်းပြည်နယ်နဲ့ကယားပြည်နယ်အစမိုးပြဲမြို့မှာစစ်ကောင်စီတပ်နဲ့ကရင်ပြည်သူ့ကာကွယ်ရေးတပ်တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့စစ်ကောင်စီတပ်ဘက်ကလည်းစစ်ရင်အားစိုးကျမှုတွေလှုပ်ဆောင်နေပါတယ်။ဒါပေမဲ့ကရင်ပြည်သူ့ကာကွယ်ရေးဖွဲ့အနေနဲ့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ပြန်ကြားရေးတာဝန်ခံကဆက်ပြောပါတယ
်။သူတို့ဘက်ကဒီအင်အားကြီးနေနေဆိုတော့ PDF အဖွဲ့ကြီးတွေအားရှိနေသူမျိုးနယ်လိုက်ကရင်ပြည်နယ်တစ်ခုလုံးပေါ့နော်။ကျွန်တော်အောက်မှာဝင်လာတဲ့ PDF အဖွဲ့ကြီးတွေရှိသေးတယ်။ဒီလိုလို့ရှိရင်ဂျွာသားတွေအားလုံးကလည်းအနည်းဆုံးတော့လက်လုံတက်နိုင်လေးရှိနေတဲ့အတွက်ကိုလူသားကလည်းစာကိုရေးတစ်ပတ်ဝင်နေတက်လာနိုင်တယ်ပေါ့။ပြီးတော့ကာနာလက်နက်ကိုင်တွေကလည်းများတော့အဲ့ဒီအတွက်ကိုသူတို့ဘက်ကသတိကြီးကြီးထားပြီးတော့ကြိုတင်ပြင်ဆင်ထားတဲ့ပုံပါပဲခင်ဗျ။ရှင်းပြပါပြမယ်ဆိုတော့မပြီးဘူးလေပေါ့နော်။
ကြရပြည်နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတော်လှန်မှုတွေရှိနေတယ်လို့စစ်တပ်ဘက်ကလည်းဖမ်းဆီးမှုတွေဆက်လက်ရှိနေတာပါဒီကနေ့မှာပေါ်လခဲမြို့ကလူငယ်နှစ်ယောက်ကိုစစ်ကောင်စီတပ်ဘက်ကဖမ်းဆီးသွားတယ်လို့မြို့ခံမျိုးသမီးတူကပြောပါတယ
်ဒီနေ့ဖမ်းသွားတာကလေးနှစ်ယောက်တစ်ယောက်ကဒီရှမ်းပိုင်းဆက်ကပြည်နိုင်ရင်တစ်ယောက်ကတောက်ပိုင်းဆက်ကမုတ်ကမာကြီးသူတို့ကတောက်ပိုင်းလဲဆိုတော့ကလေးတွေရတဲ့ဘုံနဲ့အဆက်တွေရှိကြတယ်တဲ့ဒါနဲ့အဆက်တွေရှိနေတော့မသိဘူးဘုံစစ်စေးကြီးမှခေါ်သွားတယ်ဖန်သွားတယ်အဲ့လိုတော့ပြောတာပဲစစ်တပ်ကဖန်သွားသူတို့အခုလောလောဆယ်တော့ကြီးကြတယ်မှပဲလို့ပြောတာ
အဖမ်းခံရသူတွေကတော့ပေါ်လခဲမြို့ရှမ်းပိုင်းရက်ွက်နေထိုင်သူထိနိုင်ခွင့်ခေါ်အိုက်တာ19နှစ်နဲ့တောင်ပိုင်းရက်ွက် EBC နဲ့ထွေအုပ်ဆက်ဆက်လမ်းဆိုင်နေထိုင်တဲ့မဆီမာသေးတို့ဖြစ်ကြပါတယ်အလားတူမေလ29ရက်နေ့မှာလွိုက်ကော်မြို့ရှိနန္ဒတော်ရက်ွက်မှာပြည်သူလူကိုစစ်ကောင်စီတပ်ကနေအကြောင်းမဲ့ပြစ်ခတ်တာကြောင့်ဒေဆုံးခဲ့တယ်လို့ဒေသခံတူကပြောပါတယ
်လွိုက်ကော်မြို့ဒူပိုင်းကြီးကမှာပြစ်ခတ်ခံရဆိုတာတော့ဒူပိုင်းကြီးကတောင်းတဲ့သူတို့ဝင်လာတာပေါ့ဝင်လာပြီးတော့ရှင်ရင်းနှီးချက်ပေးတဲ့ဦးလေးကိုပြစ်တက်လိုက်တယ်ဒါအကြောင်းတက်ချက်တော့မရှိတာအကြောင်းတက်ချက်မရှိတဲ့လို့ဖြစ်နေတ
ာကြားပြည်နယ်မှာဖြစ်ပွားလာတဲ့စစ်အာဏာရှင်ဆန့်ကျင်ရေးခုခံတော်လှန်မှုတိုက်ပွဲတွေကြောင့်ဒီမော့စုလွိုင်ကော်မြို့ကစစ်ကြောင်9000ခန့်စစ်ပေးသိမ်းဆောင်နေရသလိုအမိုးကာနဲ့စေဝါကူညီတွေလိုအပ်နေပါတယ်။မနေ့ကစနေနေ့ကစပြီးတော့ကြရပြည်နယ်ရင်ဝင်ထွက်ပိတ်ပင်လိုက်တာကြောင့်ဒေသခံတွေနဲ့စစ်ဆောင်တွေအတွက်စန္ဒရိခာကျမ်းမာရေးကိစ္စတွေအတွက်ပုံမူခက်ခဲလာမဲ့အခြေအနေမှာရှိလာနေပါတယ်။ကျွန်တော်နိုင်ကွန်းလိန် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်ခင်ဗျာ။